တိုင်းရင်းသားလက်နက်ကိုင်အားလုံးပါဝင်နိုင်ရေးမျှော်မှန်းထားတဲ့21ရာစုပင်လုံညီလာခံကျင်းပရေးအကြိုဆောင်ရွက်ချက်တစ်ခုအနေနဲ့ဒီကနေ့မှာတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့အစိုးရကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီတွေဟာနိုင်ငံရေးမူပေါင်းနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးခဲ့ကြပါတယ်။21ရာစုပင်လုံညီလာခံအတွက်အများစုအဆင်သင့်ဖြစ်နေပြီလို့ညီလာခံအကြိုပြင်ဆင်ရေးကော်မတီအတွင်းရွေးမှုကပြောဆိုပါတယ်။ဒီလကုန်မှစတင်မဲ့21ရာစုပင်လုံညီလာခံမှာတော့တိုင်းရင်းသားလက်နက်ကိုင်22တပ်ဖွဲ့တက်ရောက်နိုင်မှုဆွေးနွေးနေကြတာမှာတော့အဖွဲ့3ဘွဲကတော့တက်ရောက်ဖို့မတေချာသေးပါဘူးမတင်ကီထိုက်စူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ပါရှင်21ရာစုပင်လုံညီလာခံအကျိုးညှိနှိုင်းမှုအဖြစ်နဲ့တနိုင်ငံလုံးအပြစ်ရစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေအစိုးရကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ဆွေးနွေးကြပါတယ်ပြည်ထောင်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီရဲ့အတွင်းရမှုဦးလာမောင်ရွှေကဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။အားလုံးကျွန်တော်တို့ framework ကိုဒီနေ့ပြန်သုံးသပ်ဖို့အစီအစဉ်လုပ်ပါတယ်။ဒါနဲ့ framework ကိုကျွန်တော်ပြန်သုံးသပ်နိုင်တာတော့အနည်းငယ်ပဲရှိသေးတယ်။ညီလာခံကိစ္စကိုပို့ပြီးတော့ကျွန်တော်ဒီနေ့ဆွေးနွေးပြတာရှိတယ်။အဲ့တော့လက်ပြန်မှာတော့မနက်ပိုင်းမှာတော့ framework ကိုပြန်လည်သုံးသပ်တာကိုကျွန်တော်လုပ်ပြီးတော့နေ့လယ်ပိုင်းမှာဒီလာကပုတ်တဲ့ကျမရဲ့ကော်မတီစီလုပ်ခုတော့ဖြစ်နေပ
ါ။ဩဂုတ်လကုန်မှာစတင်မဲ့21ရာစုပင်လုံညီလာခံမှာတော့တယောက်နိုင်ဖို့မျှော်လင့်ထားတဲ့တိုင်းသားလက်နက်ကိုင်22ဖွဲ့ထဲမှာ TNLA တောင်းပလောင်တပ်ဖွဲ့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့ MNDAA ကိုးကံလက်နက်ကိုင်တပ်ဖွဲ့တို့ကတော့တယောက်နိုင်ဖို့ဆွေးနွေးဆဲဖြစ်ပါတယ်။ညီလာခံအတွက်အများစုပြင်ဆင်ပြီးဖြစ်ပြီးဒီလ25ရက်နေ့မှာတယောက်မဲ့သူစီးရင်တွေပေးဖို့သတ်မှတ်ထားပြီးဖြစ်တယ်လို့လည်းဦးလာမောင်ရွှေကပြောပါတယ်။
အကောင်လုံးဒီဘလောက်တကယ်လို့လုပ်ပြီးပါပြီ။ဟိုအခုလိုလိုတာတော့အစတဖွဲ့မှာကျွန်တော်တို့ဒီနေ့နေ့ဖြစ်တဲ့သုံးဘွဲရတယ်ကျွန်တော်ဖွဲ့တယ်လည်းတက်ရောက်နိုင်တယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒါကိုတော့ဒီကော်မတီနဲ့ဒီကော်မရှင်ဘက်ကတောင်းရှိတဲ့ဒီကော်မရှင်တယောက်ကပြင်ပြောတော့ကော်မရှင်အတွေ့အမှုကိုခင်ဗျားတို့ဒီလိုလေးနေကြတော့သူတို့အနေနဲ့ဆောင်ရွက်နေတာရှိတဲ့အတွက်ဒီနေ့မှလည်းဆွေးနွေးပွဲမှာလည်းဒီကိစ္စရှင်းပြပြီးတော့ဒီညီလာခံကတော့ကျွန်တော်ဆက်ပြီးတော့ဆောင်ရမယ်ဆိုတော့သုံးဘွဲကိစ္စကတော့ဆောင်ရွက်နေတဲ့ကိစ္စအနေနဲ့ပဲဒီမှာရှင်းပြတော့ရှိပါတယ
်တနိုင်ငံလုံးအဖြစ်ရစာချုပ် NCA မှာလက်မှတ်မထိုးသေးတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြည့်ရစာချုပ် NCA မှာလက်မှတ်ရေးထိုးနိုင်ရေး21ရာစုပင်လုံညီလာခံတက်ရောက်ရေးအတွက်မနေ့ကဆွေးနွေးခဲ့ကြပါတယ် UNFCA ဘက်ကအစိုးပြုထားတဲ့မူကြမ်း၈ချက်ကိုနှစ်ဖက်တို့ဆွေးနွေးခဲ့ကြပေမဲ့ရည်တည်ပြတ်သဘောတူညီချက်တော့မထွက်သေးပါဘူ
းကျွန်တော်တို့နားလည်တာတော့ဒီ NCA ကို UNFCA အနေနဲ့မထိုးဘူးလို့မပြောပါဘူး NCA ကို UNFCA ဘက်ကထိုးနိုင်ဖို့ဆိုရင်ဒီကြိုပြီးတော့ကျွန်တော်တို့ရှင်းလင်းရမယ်ကြိုပြီးတော့ကျွန်တော်တို့ဆွေးနွေးရမယ့်အချက်ရှိချက်ကိုပြောတာပါဒါတွေတော့မနေ့ကကျွန်တော်အလုံးဆွေးနွေးပြီးဆိုပါတယ
်တနိုင်ငံလုံးအပြည့်အခက်ရစဲရေးစာချုပ် NCA မှာလက်မှတ်ရေးထိုးနိုင်ဖို့အတွက်ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA အဖွဲ့ဝင်တွေဘက်ကတော့အစိုးရဘက်ကရောတိုင်းရင်းသားလက်နက်ကိုင်တွေဘက်ကရောအပြည့်အခက်ရစဲရေးကြီးညာဖို့အပါအဝင်တနိုင်ငံလုံးအပြည့်အခက်ရစဲရေးစာချုပ် NCA ကအချက်တချို့ကိုပြင်ဆင်ဖို့အစိုးပြုတောင်းဆိုနေတာလည်းဖြစ်ပါတယ်ရှင်